တရုတ်နဲ့အခြားနိုင်ငံတချို့ကိုဖွံ့ဖြိုးဆဲနိုင်ငံတွေအဖြစ်သတ်မှတ်ထားတာကိုရဆိုင်ဖို့ WTO ခေါ်ကမ္ဘာကုန်သွယ်ရေးအဖွဲ့ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဖိအားပေးနေတာပါဖွံ့ဖြိုးဆဲနိုင်ငံ Developing Nations အဖြစ်ကမ္ဘာကုန်သွယ်ရေးလှုပ်ထုံးလုံခြုံရေးတည်ညမှုရရှိနိုင်တာဖြစ်ပါတယ်ဒီနိုင်ငံတွေရဲ့စီးပွားရေးအင်အားခိုင်မာတယ်ဆိုရင်ဖွံ့ဖြိုးဆဲနိုင်ငံအဖြစ်သတ်မှတ်မှုကိုရဆိုင်သွားအောင် WTO ခေါ်အပေါ်မှာဒီနည်းမျိုးစုံသုံးပြီးတော့ဖိအားပေးဖို့သမ္မတထွန်းကအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်တီဇာကိုတောက်ကြနေကညွှန်ကြားလိုက်ပါတယ်။ဖွံ့ဖြိုးရေးနိုင်ငံနဲ့ဖွံ့ဖြိုးဆဲနိုင်ငံလို့ခွဲခြားသတ်မှတ်ရမှာ WTO ရဲ့ဆန်ဟာခင်းနောက်ကျနေပြီဖြစ်ပြီးအဖွဲ့ဝင်နိုင်ငံတချို့ဟာတစ်ဖက်ဆောင်းနဲ့အခွင့်အရေးတွေခံစားနေရတယ်လို့သမ္မတထွန်းကဆိုပါတယ်။ဒါလို့ WTO ရဲ့လုပ်ရက်ဟာရပ်ပေါင်း90အတွင်းထူးခြားတိုးတက်မှုရှိမလာရင်အဲ့ဒီနိုင်ငံတွေပေါ်ဖွံ့ဖြိုးဆဲနိုင်ငံအဖြစ်ဆက်ဆံတာကိုအမေရိကန်ကတစ်ဖက်သက်ရက်ဆိုင်ပြစ်မယ်လို့ဆိုထားပါတယ်။ကမ္ဘာချမ်းသာဆုံးဆယ်နိုင်ငံအနေနဲ့တရုတ်အပါအဝင်9နိုင်ငံတို့ဟာဖွံ့ဖြိုးဆဲနိုင်ငံတွေအဖြစ် WTO မှာစည်းရင်းသွင်းထားကြတယ်လို့ဆိုပါတယ်။